ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေက8000ရဲ့အမည်စင်းကိုမြန်မာအစိုးရဘက်ကစီစီပြီးဖြစ်တာကြောင့်မကြာခင်မှာမြန်မာနိုင်ငံဘက်ပထမအတုပ်အဖြစ်နဲ့ပြန်ပို့တဲ့အစီအစဉ်ကိုစတင်နိုင်တော့မှာပါ။ရိုဟင်ဂျာတွေပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးမဲ့ပူးတွဲလုပ်ငန်းအဖွဲ့ JWG ဆွေးနွေးပွဲတက်ဖို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဒါကာမြို့ကိုအခုလကုန်ပိုင်းမှာရောက်ရှိလာမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးAH Mahmoud Ali ကတနင်္လာနေ့မှာပြောပါတယ်မြန်မာနိုင်ငံဘက်ကပူးတွဲလုပ်ငန်းအဖွဲ့ဝင်တွေဟာ Cox's Bazaar မှာရှိတဲ့ဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့ရှိတယ်လို့ဆိုပါတယ်စီးရင်ထဲမှာပါတဲ့ရိုဟင်ဂျာဒုက္ခသည်8000ရဲ့မူလနေထိုင်ခဲ့တဲ့လိပ်စာတွေတိကျမှုရှိမရှိဆိုတာနဲ့သူတို့ပြန်သွားတဲ့အခါမူရင်းကျေးရွာမှာပြန်လည်နေထိုင်နိုင်ရေးကိစ္စတွေကိုစစ်စစ်ပြီးစီးသွားပြီးဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာရဲ့ Saudi Arabia ခေစဉ်အကြောင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီး Mahmoud Ali ကအဲ့ဒီလိုပြောကြားလိုက်တာပါရိုဟင်ညာတွေမြန်မာနိုင်ငံဘက်ကိုပြန်ရောက်ကြတဲ့အခါသူတို့ဘေးကင်းလုံခြုံစွာနေထိုင်နိုင်ရေးအတွက်အစဉ်အဆက်ဘယ်လိုလှုပ်ဆောင်ထားတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကတောင်းဆိုသွားမယ်လို့ဆိုပါတယ်ပထမအတုပ်ဖြစ်ပြန်ပုတ်ခံရတဲ့ဒုက္ခသည်တွေသူတို့ကြွေးရတဲ့အတွင်းကိုပိုင်အိမ်နဲ့တခြားလူအချက်တွေအလုံးအလောက်ရှိတာမျိုးကိုဘင်္ဂလားဒေ့ရှ်ဘက်ကလိုလားနေတာပါမနေ့ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့ကြတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရဘက်ကလက်မခံပေမဲ့သူတို့တွေမြန်မာနိုင်ငံဘက်ကိုပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာကြုံလွှာချုပ်ဆိုပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်နေပါတယ်